မဟာအစိုးရတပ်ကအပြည်ပြည်ဆိုင်ရာစစ်ပညာရေးရာတွေတင်ကြားရေးနဲ့လက်ကျင်ရေးအတွက်2008ကပြဋ္ဌာန်းထားတဲ့ကလေးစစ်သားတပ်မြင့်ရေးဥပဒေ Child Soldier Prevention Act ကိုမြန်မာပြည်မှာအသုံးမပြုတော့ဘူးလို့ September 28ရက်နေ့ကအမေရိကန်သမ္မတဥပမာကကြေညာပါလေ။ဒါဟာမြန်မာပြည်မှာကလေးစစ်သားကိုအမေရိကန်အစိုးရကလစ်လူရှုတာဖြစ်တယ်လို့လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကဆိုပါတယ်။အောက်တိုဘာ9ရက်နေ့ကဒဏ်ခတ်မှုရုပ်သိမ်းတဲ့အခါမှာမိုးရစ်ဆေးဝါးမပါတယ်လို့စစ်တပ်ကချွင်းချက်ပေးတယ်လို့မြင်ကြပါတယ်။အသက်18နှစ်မပြည့်တဲ့ကလေးတွေကိုတပ်သားအဖြစ်လက်ခံထားတဲ့လုပ်ရက်ကိုတိတိယောက်ယောက်အရေးယူဖို့12ဦးကော်မတီကိုသဗ္ဗရဦးထင်ကျော်ကလွန်ခဲ့တဲ့မေလ17ရက်နေ့ကဖွဲ့စည်းပါတယ်။ဒါပေမဲ့ဒီကော်မတီမဖွဲ့မီကတည်းကကလေးစစ်သားကိစ္စမှာနာမည်ကောင်းရရှိဖို့စစ်တပ်ကကြိုးပမ်းလာဖို့ရပါတယ်။ဦးသိန်းစိန်အစိုးရလက်ထက်မှာကလေးစစ်သား900ကျော်ထွက်ခွင့်ပြုပြီးကလေးစစ်သားစုဆောင်းမှုနဲ့အေးအေးယူခံရတဲ့စစ်မှုထမ်းတွေရှိတာကိုမတ်လမှာမြဝတီသတင်းဌာနကကြေညာပါတယ်။9နှစ်အတွင်းကလေး800ကျော်တပ်ကထွက်ခွင့်ပြုပါတယ်
။လန်နက်ကင်တပ်ဖွဲ့အသီးသီးကလေးစစ်သားစုဆောင်းမှုကိုလန်ဒန်အခြေစိုက် Child Soldiers International အဖွဲ့က A Law Unto Themselves ဆိုတဲ့အစီရင်ခံစာမကြာမီကထုတ်ပြန်ထားပါတယ်။ရနက်ကံပြိပခါမှာပါဝင်တဲ့တပ်ဖွဲ့90လောက်ဟာကလေးစစ်သားကိုအသုံးပြုကြတယ်လို့ဆိုပါတယ်။အာဖရိကနဲ့အရှေ့လယ်ပိုင်းဒေသကလက်နက်ကင်အုပ်စုတွေဟာကလေးစစ်သားအသုံးများပြီးအာရှမှာမြန်မာနဲ့ဖိလစ်ပိုင်ဟာကလေးစစ်သားအများဆုံးသုံးတယ်လို့သိရပါတယ်။ KIA ကချင်လူမျိုးရေးတပ်ဖွဲ့ကညင်းဆိုပေမဲ့ KIA ကြီးဆိုတဲ့အရက်မှာတအိမ်တယောက်လုံးနဲ့စစ်သားစုဆောင်းတာမို့ကလေးတွေစစ်ထဲရောက်ကုန်တယ်လို့ဆိုပါတယ်။ KNLA ကရင်လူမျိုးရေးတပ်ဖွဲ့နဲ့ဝါတပ်ဖွဲ့ဟာလေကလေးစစ်သားတွေကိုအသုံးပြုကြကြောင်းသိရပါတယ
်။လွန်ခဲ့တဲ့နှစ်ကကုလသမဂ္ဂကလေးများရန်ပုံငွေ UNICEF အဖွဲ့ဟာပန်းဆန်းကိုတွားရောက်ပြီးဝါပြည်နယ်သွေးစင်းညီရီအဖွဲ့ကခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးပါတယ်။အစိုးရတပ်အပါအဝင်ကလေးစစ်သား၃နဲ့တပ်ဖွဲ့၈ဖွဲ့တွေမှာဝါပါရာကိုလည်းဝါကလက်ခံပါတယ်။ကလေးတွေကိုတာဝန်ယူမဲ့သူမရှိလို့တတ်သေးသွင်းရလားလို့ဝါဘက်ကဆိုပါတယ်။ကူညီတဲ့အနေနဲ့တက်ကစောင့်ရှောက်တိုင်းရင်ကလေးစစ်သားဖြစ်လာရတာလို့ဆိုပါတယ်စစ်တိုက်တဲ့အဖွဲ့တွေမှာကလေးစစ်သားအနည်းငယ်အများရှိတတ်ပါတယ်ဖိလစ်ပိုင်နိုင်ငံမှာပုံကန်ထကြောတဲ့တပုံအဖွဲ့၃ဘွဲ့မှာကလေးစစ်သား1000ကျော်ရှိနိုင်ပြီးတိရိလင်္ကာပြည်တွင်းစစ်မှာကလေးစစ်သား6000အထိရှိခဲ့ပါတယ်ပထမနဲ့ဒုတိယကမ္ဘာစစ်မှာလည်းကလေးစစ်သားသိမ်းနဲ့ချီပြီးပါဝင်ခဲ့ကြပါတယ်
ဘဝရှင်တန်ဖိုးအတွက်ကလေးဘဝမှာတတ်သေးရောက်သွားပြီးစစ်သားဖြစ်လာသူတွေရှိပါတယ်။မိဘမဲ့ကလေးကိုမွေးမြူပြီးစစ်သားလုပ်ခိုင်းတာဖြစ်ပါတယ်။စစ်သားမွေးမြူရေးစခန်းကိုရဲညွန့်လို့အမည်ပေးထားတာမို့လူငယ်အသင်းလို့ထင်ယောင်ထင်မှားဖြစ်နိုင်ပါတယ်။9နှစ်သားက15နှစ်သားအထိရဲညွန့်ကြောင်းမှာမွေးပြီး16နှစ်သားအရွယ်မှာစစ်သားအဖြစ်စုဆောင်းခံရပါတယ်။မားဆာလာခစ်မှာရဲညွန့်ကြောင်းခစ်စားပါတယ်။ဝါတပ်ဖွဲ့မှာလည်းရဲညွန့်ပုံစံအတိုင်းစစ်သားမွေးမြူရေးလှုပ်ထားတာဖြစ်ပုံရပါတယ်ကလေးစစ်သားဟာလုံးဝအမိတ်နာခံတဲ့အတွက်လူကြီးစစ်သားတဲ့ပိုပြီးခိုင်းကောင်းတယ်လို့သတ်မှတ်ကြပါတယ်ကလေးကိုနှီးမျိုးစုံနဲ့စီယုံတင်သွင်းပြီးစစ်တိုက်ခိုင်းသူဟာလူကြီးဖြစ်တဲ့အတွက်ကလေးစစ်သားပပျောက်ရေးဟာလူကြီးရဲ့တာဝန်ဖြစ်တယ်လို့ဆိုပါတယ
်ကလေးကိုတတ်သေးသွင်းပြီးစစ်တိုက်ခိုင်းတာဟာပြည်ရင်းပြည်ပဥပဒေကိုချိုးဖောက်တာဖြစ်လို့ရာဇဝတ်မှုကျူးလွန်တာနဲ့အတူတူပါပဲမြမကာကွယ်ရေးအဥပဒေကုလသမဂ္ဂကလေးအခွင့်အရေးဥပဒေအရအသက်18နှစ်မပြည့်ရင်စစ်မှုထမ်းခွင့်မရပါဘူး။1959ပြည်သူ့စစ်အဥပဒေနဲ့2010ပြည်သူ့စစ်မှုထမ်းဥပဒေမှာလည်းအသက်18နှစ်ပြည့်သူကစစ်မှုထမ်းမှုစင့်ခေါ်ခွင့်ရှိတယ်လို့ဆိုပါတယ်။အစိုးရတပ်ထဲမှာကလေးစစ်သားရှိနေတာဟာမှားယွင်းစုဆောင်းမှုကြောင့်ဖြစ်တယ်လို့ရန်ကုန်တိုင်းဝန်ကြီးဗိုလ်မှူးကြီးတင်အောင်ထွန်းအောက်တိုဘာလ3ရက်နေ့မှာစင်ကြေးပေးသွားပါတယ်။လုံးရတဲ့ဩဂုတ်လအထိစစ်ဘူ80ကျော်နဲ့စစ်သား400ကျော်ကိုကလေးစစ်သားစုဆောင်းမှုနဲ့စစ်တပ်ကအရေးယူခဲ့တယ်လို့ဆိုပါတယ်။မြန်မာပြည်မှာကြောင်းမနေနိုင်တဲ့ကလေးလူငယ်တွေတန်းချီပြီးရှိနေတာမို့ရရအလို့ဝင်လို့ကြတဲ့ကလေးတွေအများကြီးရှိပါတယ်။လက်နက်ကင်ပြည်ပကဖြစ်ပွားရာဒေသမှာလက်နက်ကင်အဖွဲ့အစည်းတွေဟာအများအားစစ်သားစုဆောင်းနေရပါတယ်။စစ်တိုက်ခြင်းနဲ့လူငယ်ဥယျာဉ်နေပါလာလေလေကလေးစစ်သားကိုအသုံးများလေလေဖြစ်ပုံရပါတယ်။ဒါကြောင့်ညဉ့်ဉေးရမှာပဲကလေးစစ်သားဥယျာဉ်နေပါလာပွဲရှိပါတယ်ခင်ဗျာ။